အမျိုးသမီးအမန်နန်စီပလိုစီကိုဒီမိုကရက်အမတ်တွေကအမေရိကန်အလွှတ်တော်ဥက္ကဋ္ဌဖြစ်ရွေးချယ်လိုကြပြီမဲ့ဇန်နဝါရီမှာကျင်းပမဲ့အလွှတ်တော်မျက်နှာစုံကြီးစီဝဲမှာတော့သူဟာစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရပွဲရှိနေပါတယ်။ဒီမိုကရက်အမတ်တို့ကခေါင်းဆောင်မှုအစ်စ်ဆန္ဒရှိနေကြပြီမဲ့အလွှတ်တော်ရဲ့ကော်မတီတကပိတ်အစည်းအဝေးမှာသူဟာအနိုင်ရမှာသိကြပါတယ်။အလွှတ်တော်လူမဲ့အမတ်များအဖွဲ့ဥက္ကဋ္ဌအဖြစ်နယူးယောက်ကအသက်48နှစ်အရွယ်ဟာကင်ဂျက်ဖရီးစ်ကိုရွေးချယ်လိုက်ကြပြီးတဲ့နောက်အလွှတ်တော်ခေါင်းဆောင်မျိုးဆက်သစ်အယူအဆစီတန်းရောက်လာတာဖြစ်ပါတယ်။ဟာကင်ဂျက်ဖရီးစ်ဟာကယ်လီဖိုးနီးယားကဝိုင်းရင်အမျိုးသမီးအမတ်ဘာဘရာလီကိုပုတ်ကစီကနဲ့အနိုင်ရရှိခဲ့တာဖြစ်ပြီးအလွှတ်တော်ခေါင်းဆောင်မှုကိုအပြောင်းအလဲဖြစ်လာနိုင်ရာရှိနေပါတယ်။နန်စီပလိုစီဥက္ကဋ္ဌဖြစ်ရွေးခံရဖို့အတွက်အလွှတ်တော်မှာအမတ်435ဦးရှိရတဲ့218ဦးရဲ့ထောက်ခံမှုလိုအပ်ပါတယ်။ဒီမိုကရက်ပါတီက233နေရာအနိုင်ရထားပေမဲ့အဲ့ဒီထက်ကအမတ်တချို့ကမဆုံးဖြတ်ရသေးတဲ့အခြေအနေမှာရှိနေပါတယ်။